မြန်မာရေတပ်အတွက်စင်ကာပူဒေါ်လာ2တန်းပိုလောက်ရေအောက်အတန်စနစ်ဆိုနာစနစ်တုံးနဲ့ကိရိယာတွေကိုရောင်းချခဲ့တဲ့စင်ကာပူနိုင်ငံသားနှစ်ဦးကသူတို့မှအပြစ်ရှိကြောင်းစင်ကာပူတရားရုံးမှာဩဂုတ်လ25ရက်နေ့ကဝင်းခန်ထွက်ဆိုခဲ့တဲ့အကြောင်းကိုဒီစထရိတ်တိုင်းသတင်းစာမှရေးသားဖော်ပြပါရတယ်။ စင်ကာပူကဟိုဒိုနက်ကုမ္ပဏီကနေပြီးတော့အယောင်မှန်နေကြတဲ့ဒါရိုက်တာတဦးဟာမြန်မာနိုင်ငံပေါ်မှာတားမြစ်ထားတဲ့လက်နက်အပါအဝင်မဟာဗျူဟာမြောက်စစ်တုံးပစ္စည်းတွေရောင်းချမှုပိတ်ပင်ထားတဲ့ဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့စွဲချက်နှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။သူတို့ဟာလွန်ခဲ့တဲ့9နှစ်လောက်တုန်းကမြန်မာရေတပ်အတွက် ပင်လယ်ကျမ်းမြေပုံထုတ်တဲ့ပဲ့တင်တန်တုံးဆိုနာစနစ်အတွက်ပစ္စည်းကိရိယာတွေရောင်းချခဲ့တာဖြစ်ပါတယ်။ရေအောက်အတန်စနစ်တုံးတဲ့ကိရိယာတွေကိုအင်ဒိုနီးရှားကကုမ္ပဏီတစ်ခုကိုရောင်းချဖို့ဆိုပြီးတော့သူတို့ကနော်ဝေနိုင်ငံကန်စပတ်ရေကြောင်းဆိုင်ရာကုမ္ပဏီကိုလိန်ညာခဲ့တယ်လို့စင်ကာပူအစိုးရရှေ့နေကပြောပါတယ်။မြန်မာနိုင်ငံက Life of Universe Company အတွက်အမေရိကန်ဒေါ်လာ1,000,000,000ကိုနှစ်ထောင်18ခုနှစ်ဇူလိုင်လတုန်းကရောင်းချခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့မြန်မာလေတပ်ကို Hydrographic Center ပင်မတိုင်းတာရေးတက်အတွက်အသုံးပြုနေတာကိုစင်ကာပူအာဏာပိုင်နေဘက်ကစုံစမ်းသိရှိခဲ့တာဖြစ်ပါတယ်။မြန်မာရေတပ်အတွက် Sonar System 3နဲ့ကိရိယာတွေရောင်းချနေတယ်ဆိုတော့တိုင်တန်းချက်တွေကိုစင်ကာပူအကောက်ခွန်ဌာနကလက်ခံရရှိခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့2020ခုနှစ်အောက်တိုဘာလမှာကုမ္ပဏီကိုစင်ကာပူတာဝန်ရှိတဲ့သူတွေကဝင်ရောက်စီးနင်းခဲ့တယ်လို့မှတ်တမ်းတွေနဲ့ Digital ပစ္စည်းတွေကိုလည်းတင်စီခဲ့ပါတယ်။အဲဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကတရားရုံးမှာစစ်ဆေးနေတာဖြစ်ပြီးတော့ Singapore Hydronav Company ပေါ်မှာစင်ကာပူဒေါ်လာ1,000,000,000ကျော်တန်ငွေရိုက်ဖို့အစိုးရရှေ့နေတွေကတင်ပြထားပါတယ်ရှင်။